စစ်တပ်ကအာဏာသိမ်းတာတစ်နှစ်ပြည့်အဖြစ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကိုသွေးမထွက်တဲ့စန့်ကျင်ဆန္ဒပြလှုပ်ရှားမှုအဖြစ် Silent Strike အတန်တိတ်တပိတ်မှာပူးပေါင်းပါဝင်သူတပိတ်မှာပါဝင်လာဖို့စီယုံတဲ့သူတွေကိုအကြမ်းဖက်မှုတိုက်ပြရေးဥပဒေအပါအဝင်နှိရှေထောင်တန်းချနိုင်တဲ့ဥပဒေတွေနဲ့ပြင်းပြင်းထန်ထန်အရေးယူမယ်လို့စစ်ကောင်စီဘက်ကထုတ်ပြန်ထားပါတယ်။ဒီထုတ်ပြန်လိုက်တာဟာပြည်သူတဦးချင်းစီရဲ့လွတ်လပ်ခွင့်ကိုဘလောက်အထိထိခိုက်စေပါသလဲ။ထုတ်ပြန်ချက်တွေကဥပဒေနဲ့ညီပါရလားဆိုတဲ့ချက်တွေကိုရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုအောင်လင်းဦးကဆက်လက်ပြောပြပါလိမ့်မယ်
။မြန်မာနိုင်ငံမှာအယသအစိုးရစီကနေစစ်တပ်ကအာဏာသိမ်းယူခဲ့တာတနည်းပြတဲ့လာမယ့်ဖေဖော်ဝါရီလ1ရက်နေ့မှာတနင်္ဂနွေလုံးစစ်အာဏာသိမ်းမှုကိုစန့်ကျင်တဲ့အနေနဲ့ Silent Strike အတန်းတည်းတစ်ပိတ်လှုပ်ရှားကြဖို့လူမှုကွန်ရက်တွေမှာတက်ကြွလှုပ်ရှားသူတွေတိုက်တွန်းနေချိန်မှာပဲစစ်ကောင်စီကသတိပေးချက်ထွက်ပေါ်လာတာပါ။အတန်းတည်းတစ်ပိတ်လှုပ်ရှားမှုမှာပါဝင်သူတွေစီးယုံသူတွေကိုအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပါဝင်နှစ်ရှည်ထောင်ချနိုင်တဲ့ဥပဒေနဲ့ပြင်းပြင်းထန်ထန်အရေးယူမှာဖြစ်ကြောင်းသတိပေးတာဟာဥပဒေနဲ့မညီဘူးလို့တရားလွတ်တော်ရှင်းနေသူကဝေဖန်လိုက်ပါတယ်။နို
င်ငံသားဥပဒေအစီအစဉ်မှာဒါအင်ဂျင်မမထွက်ဘူးဒီကိစ္စကြီးနေနေဆိုတော့ဟာဒီဒါရစမမမဟုတ်ဒီလိုက်တဲ့အခါကျတော့လေဒီအမသမီးချာဆိုတာကနိုင်ငံတော်အစီအစဉ်ပြအောင်လုပ်တဲ့ပုံမှာဒီ electronic ဆက်ကောင်လေးဥပဒေပေါ်မှာတုံးတဲ့ဒုံတာကြီးဆိုတာလေဒါနဲ့ပြီပါလေဟောငါနာစာကြီးဆိုတာလေဒီပြန်ဆန်းကြည့်အရာပြင်တော့ဒီဆန်းနဲ့ဆိုင်ရပြန်ကြရင်တော့အချိန်မှန်ဒီပြန်ဆန်းကြည့်ကြည့်တာမဥပဒေမင်းကြီးဆရာတော့အကြောင်းမရှိဘူးအဲဒါလို့ဆိုဒီမူရင်းဥပဒေထဲမှာဟိုကပါဝင်ထားတဲ့အချက်အလက်ကြီးကောက်ယူပြီးတော့မှဒါနဲ့ဟာချစ်ချက်ပြီးတော့မှမရရအောင်ဆွေးနွေးကြည့်ခြင်းနဲ့လေအလိုအနေထားမှာကြားဆွေးနွေးဆိုလေဖန်ဆင်းနေဆိုလေဖန်ဆင်းကြရမယ်ဆရာမင်းကြီးနဲ့ပေါ်ပြထားမယ်နေထားကြည့်တော့ဆမ်းမခံပါဘူးအမေကဥပဒေသမားတွေလည်းဒီဒီလိုကြီးရှင်တွေလည်းဒီဒီစာချက်ဒီလိုမျိုးတွေလည်းဒီမှာပြောမှာမဟုတ်ဘူးဒီမှာလည်းဆောက်ခံမှာမဟုတ်ဘူ
းစီကောင်စီကတော့Silent Strike အတန်တိတ်ပိတ်ပြုလုပ်တာလက်ခုပ်တီးတာတံပုံးတီးတာကောင်းအန်တီးတာစတဲ့စက်ကျင်လှုပ်ရှားမှုတွေမှာပါဝင်ပတ်သက်သူတွေကိုအကြမ်းဖက်မှုတက်ပြည့်ဥပဒေပုံမှန်52ကာကြီးရစတကြီးပုံမှန်124ကာကြီးပုံမှန်505ကာကြီး electronic ဆက်သွယ်ရေးဥပဒေပုံမှန်33ကာကြီးအပြင်တခြားတည်ဆဲဥပဒေတွေနဲ့ပါအရေးယူမယ်လို့အင်္ဂါနေ့မှာပဲသတိပေးချက်ထုတ်ပြန်ထားတာဖြစ်ပါတယ်တက္ကသကျောင်းသားဟောင်းအင်အားစုကကျောင်းသားခေါင်းဆောင်ကိုပိုင်ရဲသူကတော့စစ်ကောင်စီရဲ့လုပ်ရဟာနိုင်ငံသားတွေရဲ့မူလအခွင့်အရေးကိုချိုးဖောက်တဲ့လုပ်ရလို့ဆိုပါတယ်
။အဓိကလူတယောက်ကသူ့ရဲ့မွေးဖွားလာကလေးကသူ့ခွင့်အရေးနဲ့သူလူကုံတိတ်ခါဆိုရှိရပြန်ပြီ။ကျွန်တော်တို့မှာကျွန်တော်တော်ချင်းလာချင်းနေကျွန်တော်တို့ရဲ့ဒီစာချောက်ချင်းနေအခြားအားလုံးကကျွန်တော်တို့ပိုင်ဆိုင်နေတာပုံကပူရချင်ရလို့ရတယ်ကိုတော်ချင်တော်လည်းအများကြီးမထိခိုက်လို့ရှိရင်ကိုတက်တာကိုလောက်ဝင်ရှိပေါ့ဒါနိုင်ငံသားတိုင်းနဲ့ပါလာတယ်လာပြီးနေပေါ့အဲ့ဒီပါအဟာပေါ်မှာဒီစစ်ကောင်စီကလိုက်လံပြီးတော့အဆိုင်ဖွင့်ရမယ်ဒီဟောမဖွင့်ရဘူးပိတ်ရမယ်ဒီမပိတ်ရမယ်ဘူးဆိုတဲ့ဟာမျိုးတွေဟိုလိုက်လို့တဲ့ကိစ္စဆိုတော့ဒါစစ်ကောင်စီကတကယ်လုခွင့်ရင်ဟိုကတော့ဒီလူကြီးနဲ့လူကုန်တိတ်ခါတရားဓမ္မချိုးဖောက်နေကျွန်တော်နေနဲ့ပြင်ပါတယ
်စစ်ကောင်စီကတရားစွဲမဲ့ပုံမှန်တွေရဲ့အမြင့်ဆုံးဖြစ်တဲ့နေကတော့အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှန်52ကာကြီးကထောင်နဲ့ဆယ်နှစ်နိုင်ငံတော်အကြီးအကျယ်ပြောင်းလောက်ဆောင်မှုရာစတကြီးပုံမှန်124ကာကြီးကထောင်နဲ့နှစ်20ထိတက်မတော်အကြီးအကျယ်ပြောင်းလောက်ဆောင်မှု505ကာကြီး electronic ဆက်သွယ်ဆောင်ရေးဥပဒေပုံမှန်33ကာကြီးတို့ကတော့ထောင်နဲ့3နှစ်ချမှတ်နိုင်ပါတယ်အတန်တိတ်တပိတ်လှုပ်ရှားမှုမှာပါဝင်သူတွေကိုတည်ဆဲဥပဒေနဲ့တရားစွဲဆိုမှာဖြစ်ပြီးပြစ်မှုနဲ့သက်ဆိုင်တဲ့ရွှေပြောင်းနိုင်တဲ့ပစ္စည်းမရွှေပြောင်းနိုင်တဲ့ပစ္စည်းတွေကိုအကြမ်းဖက်မှုတက်ဖြည့်ဥပဒေအရပြစ်မှုထင်ရှားရင်နိုင်ငံဗန္နာဖြစ်တင်းဆဲမယ်လို့လည်းတတိပေးထားပါတယ်။ပြီးခဲ့တဲ့နှစ်မတ်လနဲ့ဒီဇင်ဘာလတွေမှာလည်းဆေးရနာသိမ်းမှုဆန့်ကျင်တဲ့အတန်တိတ်တပိတ်လှုပ်ရှားမှုတွေရှိခဲ့ရမှာအာဏာပိုင်တွေကပါဝင်သူတွေကိုအရေးယူတာတွေပစ္စည်းသိမ်းယူတာတွေရှိခဲ့တယ်လို့လည်းတက်ချွာလှုပ်ရှားသူတွေကပြောဆိုကြပါတယ်ခင်ဗျာ။